အမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲမှာမြန်မာအရေးဟာဆွေးနွေးစရာအကြောင်းတစ်ခုဖြစ်လာမယ်လို့နှစ်ဖက်စလုံးကပြောထားပါတယ်။မြန်မာအရေးဆိုင်ရာအမေရိကန်တန်တမာဟောင်းတွေကတော့မြန်မာအရေးကိစ္စမှာတက်ဆိုင်သူအစုအဖွဲ့အလုံးအထူးသဖြင့်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကိုပါထိဆက်ဆောင်ရွက်ဖို့လိုမယ်လို့အကြံပြုတိုက်တွန်းကြပါတယ်။အမေရိကန်ပြည်ထောင်စုရဲ့အကြီးအကဲတန်တမာတစ်ဦးဖြစ်တဲ့အင်ဒိုပစိဖိတ်ဒေသညှိနှိုင်းရေးမှူးကတ်ထမ်ဘဲကလည်းအာဆီယံအနေနဲ့မြန်မာအရေးမှာပိုးပြီးတော့မှထက်ထဲဝုံဝုံတန်တမာရေးဆောင်ရွက်ဖို့ကိုတိုက်တွန်းပါတယ်။ဒီအကြောင်းဦးဝင်းမင်းကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင်
။ရုရှားရဲ့ယူကရိန်းကျူးကျော်မှုကကမ္ဘာထိပ်တန်းအရေးဖြစ်နေတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့အာရှမှာလည်းစောင့်ကြည့်နေရတဲ့တရုတ်ရဲ့အိမ်နီးချင်းမြန်မာလည်းပါတဲ့အရှိတောင်အရှာနိုင်ငံတွေဘက်ကလည်းအလေးပေးလာတဲ့ဒီထိပ်သီးပွဲမတိုင်ခင်
ASEAN has a critical role to play, and we want to encourage.
ASEAN နဲ့မြန်မာပြည်မှာရည်ပါတဲ့အခမ်းအနားကနေပေါင်းဝင်ရှိပါတယ်။ပို့ပြီးတော့ထိရောက်မဲ့တန်တမာရေးသုံးဖို့အားပေးလိုပါတယ်။အခုဖြစ်ပျက်နေရတာကိုကျွန်တော်တို့နေ့ပြီးတော့လက်ယူရှုထားတာမျိုးမလုပ်နိုင်ပါဘူး။ဒါက ASEAN လုပ်တယ်လို့ပြောလိုက်ရုံနဲ့လည်းမလုံလောက်ပါဘူး။ဒါကြောင့်မို့ ASEAN နဲ့တကယ့်ကိုထိရောက်လို့လက်ရှိအစိုးရနဲ့ရောအတက်ခံပြီးနေပါဆက်ဆံဆောင်ရွက်ပြီးတော့မြန်မာကျုံရတဲ့အလွန်ခက်ခဲကြည်ွယ်စရာကောင်းလို့တဲ့အချိန်ကနေပြန်ထွက်နိုင်ဖို့နှောင့်နှင်ထားပါတယ်
။မစ္စတာကမ်ဘယ်နဲ့နီနီခက်ခက်တွေ့လို့ခဲ့ပူပြီးအဲ့ဒီအချိန်ကသမ္မတဥဘာမားရဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်အထူးတန်နဲ့နောက်မြန်မာဆိုင်ရာတန်မဟောင်းဒိုင်ရက်မစ်ချက်က
explaining our position explaining howWe believe
ဒီနေ့ကျွန်တော်တို့ရည်တည်ချက်ပြောစုအပေါ်ဆက်ပြီးစီးပွားရေးဒဏ်ထက်ဖိအားပေးအထူးကြံစည်တာတွေကဘလို့အရေးကြီးသောကျွန်တော်တို့ယုံကြည်ထားတာတွေကိုရှင်းပြပါပါအာဆီယံထဲမှာလည်းဆက်ဖိအားပေးဖို့အရေးကြီးတာကိုပြောပြမှာပါအာဆီယံဘုံသဘောတူညီချက်၅ချက်ကိုအသေးအချာအကောင်အထည်ဖော်ဖို့ကလည်းအာဆီယံဂုဏ်သိက္ခာအတွက်အရေးပါတဲ့အကြောင်းနောက်ပြီးစေအုပ်စုငွေကြေးပိုင်ဆိုင်မှုနဲ့လက်နက်ဝယ်ယူနိုင်မှုစတာတွေကိုပိတ်ဆို့တန်းခတ်မှုအရေးပါတာကိုလည်းပြောပြမှာပါဒါအပြင်အာဆီယံအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုအလေးပေးတာပြဖို့ NUG နဲ့တခြားအတိုက်အခံဒီမိုကရေစီအင်အားစုတွေနဲ့ထိတွေ့ဆက်ဆံဖို့အရေးကြီးလာတာကိုလည်းပြောမှာပ
ါ NUG မြို့သားညီမျိုးဆိုရနိုင်ငံခြားရေးဝန်ကြီးဂျော့စင်မောင်အနေနဲ့လည်းအမေရိကန်ထူးနိုင်ငံခြားရေးဝန်ကြီးဝန်ဒီရှာမန်နဲ့ဒီခြေတီးပွဲကာလတွေ့ဖို့ရှိနေချိန်မှာမလေးရှားနိုင်ငံရဲ့ဝန်ကြီးကလည်းအာဆီယံကိုအလားတူ NUG နဲ့ထိတွေ့ဆက်ဆံဖို့အကြံပြုထားပါတယ်။အဲဒီတော့အရှိတောင်အရှာတစ်ခုလုံးနဲ့တန်တမာရေးလုံခြုံရေးတာမကပဲအမေရိကန်အစိုးရတစ်ခုလုံးပိုထဲထဲဝယ်ပူပေါင်းဆောင်ရွက်ရေးအဓိကဦးတည်ထားတဲ့ဒီထိပ်သီးပွဲအကြောင်းကိုလည်းမြန်မာဆိုင်ရာအမေရိကန်တန်မှုကြီးဟောင်းပစ္စလာကလပ်က
Myanmar is on the agenda.But it is not
the people မှာမြန်မာကိစ္စကစူးနေမယ့်အကြောင်းတစ်ခုပါ။ဒါပေမဲ့ဒီတစ်ခုလည်းစူးနေမှာတော့မဟုတ်ပါဘူး။ American ရဲ့အကျိုးစီးပွားကအများကြီးပြင်းထန်ကျေပြက်ပါတယ်။အရှိတောင်အာရှတစ်ခုလုံးကနိုင်ငံတွေနဲ့ဆက်ဆံရေးကိစ္စကအဓိကစူးနေမယ့်အချက်ပါ။ဒီတော့တကယ်မဟာဗျူဟာအခြေခံကြရတဲ့ကိစ္စရဲ့ဒီဥဒ္ဒရာတီပြောင်းလဲမှုကနေကုန်တွေရေးနောက်တောင်ပစိဖိတ်ဒေသတွေကိစ္စတွေအထိပါဖြည့်ရှင်းနိုင်မှုစူးနေကြမှာပါ။ဒီတော့မြန်မာပြည်ထနာကိုလည်းဒီထိပ်သီးပွဲမှာထည့်ပြီးတော့အပြေရှားနိုင်ဖို့ဆွေးနွေးမှာပါ။အ
ဲဒီတော့ဒီထိပ်သီးပွဲနဲ့မြန်မာရေးဖြစ်နိုင်တဲ့အခြေအတွက်မေးရမှာမြန်မာနိုင်ငံမှာလက်ရှိသံမက်ကြီး Thomas Ryder မတိုင်ခင်နောက်ဆုံးတာဝန်ထမ်းဆောင်ခဲ့တဲ့သံမက်ကြီး House Scott Marcia ကလည်
း Well there's no easy answer certainly it's a very complicated situation.
ဒီနေရာမှာအပြေလွယ်လွယ်မရှိတာတကြောင်ပါတယ်။အချိန်လေးကအရန်ခက်ခဲရုပ်ထွေးလို့လာပါတယ်။ဒီမှာပေါ်ကြုံကြီးတွေကိုအပြောင်းလဲလုပ်ပြီးမှနားဝဲအောင်ပြောဖို့မလွယ်တော့ပါဘူး။ဒါပေမဲ့အရေးကြီးနားလဲထားတဲ့နာကအခုအာနာသိမ့်မှုကပုံမှန်သိမ့်တာမျိုးမဟုတ်တော့ပါဘူး။ဆေးဥစုအနေနဲ့ကိုပီသူကိုပြန်စစ်ခင်းနေတဲ့အစ်စ်မှာ
ဒါအပြင်အခုထိတ်ကြီးခွဲတဲ့မြမရေးအဓိကနီလန်းတစ္ဆာဆွေးနွေးနေတာကိုလည်းမြမနေရမှာ1999ခုနှစ်ကနေ2000အထိအမေရိကန်သံမက်စစ်မထားနိုင်ခြင်းထိပ်ဆုံးတာဝန်ရှိသူဖြစ်ခဲ့ပြီးလက်ရှိ USIP အဖွဲ့အခြေတန်းအကြံပေး Crystal Club ကလည
်း I would not expect that there's going to be serious
အခုထိပ်ဒီပွဲမှာအာဆီယံရဲ့ဘုံတဘုံတူချက်၅ရက်ကိုပဲအလေးနဲ့ထားပြီးတော့ဆွေးနွေးလိမ့်မယ်လို့တော့မထင်ပါဘူး။ဒါပေမဲ့ဒီတဘုံတူချက်သေးကအပိုင်းတချို့ဥပမာဆိုရင်လူသားချင်းစာနာမှုဆိုင်ရာကူညီမှုမျိုးတော့အလေးနဲ့ဆွေးနွေးနိုင်ပါတယ်။နိုင်ငံထဲမှာလည်းလမ်းမီနိုင်ဖို့ခုခံအင်အားစုတွေနဲ့ဖြည့်ဆည်းထားနိုင်မှုပါ။ဒီပုံငါချက်ကအာနာမသိင်ကအချိန်လေးဟောင်းကိုပြန်သွားဖို့အစ်စ်နေရှိပါတယ်။ဒါကိုအခုပြည်သူအများစုကမလို့တင်တော့ပါဘူး။တကယ်စစ်မှန်တဲ့ဖေဗရူလာတောင်စုအစင်ထီသွားဖို့အယောင်သဘောတူထားကြပါပြီ
။ဒီနေရာမှာအခုလိုဖြေရှာရေး NUG နဲ့ပိုကူပေါင်းဆောင်ရွက်ဖို့အရေးပါလာတယ်လို့မြန်မာနိုင်ငံမှာဒေါက်ဆန်းစုကြည်ဆိုရတက်ချင်းနဲ့အာနာမသိင်က 2016ခုနှစ်ကနေ2020ခုနှစ်ထိတာဝန်ယူခဲ့တဲ့လက်ရှိ Stanford တက္ကသိုလ်အကြီးဆုံးသုတေသီ Sam Legion Scott Marcia ကဆိုပါတယ်
If there's going to be any progress in Myanmar
ဒီမနက်ကမှတကယ်ကိုအရေးပါတဲ့ဘလူတိုးတက်မှုလည်းဆိုဖြစ်လာစေတယ်ဆိုတော့ American နဲ့ ASEAN နိုင်ငံတွေအနေနဲ့ NUG နဲ့ပူချိတ်ဆက်လို့ဆောင်သွားဖို့လိုလာနေပါပြီ။ဘာလို့လဲဆိုတော့ NUG ကနာဆာကထက်ပူတရားဝင်နေလေ
။ Sam Legion Scott Marcia မတိုင်ခင်မြန်မာနိုင်ငံမှာ2012ကနေ2016ခုနှစ်ဂျွန်ဆန်စစ်ကြီးဆိုရတက်လာခြင်းအထိတာဝန်ယူခဲ့တဲ့စာမေးကြီးဟောင်းဒက်ရက်မချယ်ကလည်းအခုထေကြီးဘက်မှာအမေရိကန်သမ္မတဘိုင်ဒန်ကိုအဓိကအကြံပေးမဲ့ကတ်ကမ်ဘယ်ကအာဆီယံကိုပိုထိရောက်တဲ့တန်တမာရေးဖြစ်ဖို့ပြောတယ်ပေါ့
I think it means diplomatically
ဒါကနာဆာကနဲ့တန်တမာရေးအရဆက်ဆံပြောဆိုဖို့ပါဆိုလိုတာကအခုလုံနေပုံနဲ့တော့ဘဲမမရောက်ဘူးဒီရှိအထူးကြံပတ်ဥတည်သွားမယ်ပေါ့ဒေတာတွင်အမြင်အရလည်းတရားဝင်မှုမရှိတော့ပဲအာဆီယံဒေတာတစ်ခုလုံးမှာမတူမငြိမ်ဖြစ်စီမှာကိုစိုးရိမ်လာနေရပါပြီ
တကယ်တော့တရုတ်ရေးကိုအဓိကထားပြီးအမေရိကန်နဲ့အာဆီယံနိုင်ငံတွေကူးပေါင်းဆောင်ရွက်ရေးအဓိကစနစ်လေးရှိတဲ့ဒီထိပ်တီးပွဲမှာအခုတစ်ခေါက်တော့ထိတ်တဲရောယူကရိန်းရေးနဲ့ပြည်အနာတင်ခံမြမရေးပေါ်ကူးပေါင်းဆောင်ရွက်ဖို့ကိုလည်းအလေးထားစနစ်ဖို့ရှိနေတယ်လို့စွဲကျင်သူတွေကဆိုပါတယ်